မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက် NNEA ရဲ့ဒုတိယကြိမ်ညီလာခံကိုဇွန်လ18ရက်နေ့ကနေဒီနေ့ဇွန်လ20ရက်နေ့အထိရန်ကုန်မြို့ကခပွဲကျန်းမျက်မြင်ကျောင်းမှာ3ရက်ကြာကျင်းပခဲ့ပါတယ်။ဒီနေ့ညီလာခံနောက်ဆုံးနေ့မှာသတင်းစာရှင်းလင်းပွဲကျင်းပခဲ့ပြီးပြည်အောင်စုလွှတ်တော်ကပြဋ္ဌာန်းလိုက်တဲ့အမျိုးသားပညာရေးဥပဒေကိုပြင်ဆင်တဲ့ဥပဒေချဟာပြီးခဲ့တဲ့ဖေဖော်ဝါရီလ15ရက်နေ့ကအစိုးရကျောင်းသားလွှတ်တော်နဲ့ NNEA ကိုယ်စားလှယ်တွေတွေ့ဆုံခဲ့တဲ့လေးပွဲဆိုင်ဆွေးနွေးပွဲကသဘောတူညက်တွေမပါဝင်ကြောင်းပြောပါတယ်။ဒါကြောင့်အနန္တိယနဲ့ကျောင်းသားတွေတောင်းဆိုတဲ့အချက်တွေကိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့လေးပွင့်ဆိုင်ဆွေးနွေးပွဲမှာပါဝင်ခဲ့တဲ့သူတွေကိုစာရေးသားပေးဖို့ကန့်ကွက်သွားမယ်လို့အနန္တိယတာဝန်ရှိသူတွေကပြောပါရယ်။ကျောင်းသားသမ္မတကိုယ်စားလှယ်တွေတောင်းဆိုတဲ့အချက်စတဲ့ချက်ထဲမှာတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာကျောင်းသားသမ္မတကိုယ်စားလှယ်တွေပါဝင်ဖို့ဘိုးချုပ်ကိုင်းစနစ်ကိုရှော့ချဖို့လူတိုင်းအကျုံးဝင်ပညာရေးဖော်ဆောင်ဖို့နဲ့အခမဲ့မတင်မနေရပညာသင်နှစ်ကိုစာသင်နှစ်၉နှစ်အထိတက်မှတ်ဖို့စတဲ့အချက်တွေပါဝင်ပေမဲ့အခုပြဋ္ဌာန်းလိုက်တဲ့ဥပဒေချမ်းမှာအဲ့ဒီအချက်တွေမပါဝင်ဘူးလို့ပြောပါရယ်။မြန်မာနိုင်ငံပညာရေးစနစ်ပြုပြင်ပြောင်းလဲနိုင်ငံလုံးဆိုင်ရာကွန်ရက်အနန္တိယကဒေါက်တာသိန်းလွင်ကတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာကျောင်းသားသမ္မတကိုယ်စားလှယ်တွေပါဝင်ဖို့ဆိုတဲ့အချက်ကိုအခုပြဋ္ဌာန်းလိုက်တဲ့ဥပဒေချမ်းမှာထည့်သွင်းထားခြင်းမရှိဘဲကျောင်းသားကိုယ်စားလှယ်တွေပါဝင်ရမယ်ဆိုတဲ့စကားနဲ့ပြောင်းလဲထားတာကိုလက်မခံနိုင်ဘူးလို့ပြောပါရယ်
။နောက်တက္ကသိုလ်များကိုယ်ပိုင်ပြဋ္ဌာန်းခွင့်ရှိတဲ့အခါမှာတက္ကသိုလ်ရဲ့အုပ်ချုပ်ရေးကောင်စီမှာကျောင်းသားသမ္မတတွေကိုယ်စားလှယ်တွေပါဝင်ဖို့တောင်းဆိုတယ်။ဟိုလွတ်တော်မှာအတည်ပြုလိုက်တဲ့အခါမှာတက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာကျောင်းသားသမ္မတကိုယ်စားလှယ်အစားကျောင်းသားကိုယ်စားလှယ်လို့ပြောင်းလိုက်တယ်။ဒါကိုကျောင်းသားတွေကအနန္ဒီယာကသဘောမတူပါဘူး။ကျောင်းသားသမ္မတတွေကကျောင်းသားတို့ကရွေးချယ်တာဖြစ်မယ်။ကျောင်းသားတို့ကရွေးချယ်တာဖြစ်တဲ့အတွက်ကျောင်းသားသမ္မတကကျောင်းသားတို့ကိုကိုယ်စားပြုတယ်။ဒီအတွက်ကျောင်းသားသမ္မတကိုယ်စားလှယ်တက္ကသိုလ်အုပ်ချုပ်ရေးကောင်စီမှာပါဝင်တာကကျောင်းသားတွေကိုကိုယ်စားပြုပြီးတော့ကျောင်းသားတွေရဲ့လူလားချက်တွေကိုတင်ပြတဲ့ပုံကိုယ်ဖြစ်မယ်
အဲ့ဒီဥပဒေချမ်းမှာကျောင်းသားသမ္မတတွေဖွဲ့စည်းခွင့်ကိုခွင့်ပြုထားပြီးမြဲတက္ကသိုလ်ဗြိဉ္ဉ်စာတမ်းမှာပါတဲ့ဥပဒေအတိုင်းဖွဲ့စည်းရမယ်ဆိုတဲ့အချက်လဲပါဝင်တာကြောင့်ဒါဟာကျောင်းသားသမ္မတတွေလွတ်လပ်စွာဖွဲ့စည်းခွင့်ကိုကန့်သတ်တဲ့သဘောဖြစ်တယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါရယ်အခုပြဋ္ဌာန်းလိုက်တဲ့ဥပဒေချမ်းမှာပညာရေးဆိုင်ရာဥပဒေတွေပညာရေးဆိုင်ရာစီမံကိန်းတွေနဲ့ပတ်သက်ပြီးအများပြည်သူသိရှိခွင့်ဆိုတဲ့အချက်ပါဝင်လာတာဟာတိုးတက်မှုလို့ပြောနိုင်ပေမဲ့အဲ့ဒီအချက်ကလွဲရင်လေးပွင့်ဆိုင်ဆွေးနွေးပွဲမှာသဘောတူခဲ့တဲ့အချက်တွေမပါဝင်တာကိုကန့်ကွက်တယ်လို့အနန္တိယဖွဲ့ဝင်ဒေါက်တာညိုညိုသိန်းကပြောပါတယ်
။ပညာရေးဆိုင်ရာစီမံကိန်းတွေပညာရေးဆိုင်ရာအချက်အလက်တွေသိရှိခွင့်ကိုဒီဥပဒေကအမှတ်ခံပေးထားတယ်။အဲ့ဒီ byte byte ကိုမြို့သားလွတ်တော်ကထပ်ထည့်တဲ့အခါမှာအဲ့ဒါကိုပြည်အောင်စုလွတ်တော်ကသဘောတူတယ်။အရင်ရက်ထက်စာရင်ကျမတို့တွေကတင်းတွေကိုတရားဝင်သိရှိခွင့်တောင်းခံလို့ရှိတယ်။အဲ့တော့အဲ့ဒီအချက်ကလွဲရင်တော့နော်ဒီဥပဒေဆိုင်သဘောတူချက်တော်တော်များများကိုနောက်ဆုံးဥပဒေကအမှတ်ခံထားချက်မရှိတဲ့အတွက်ကြောင့်လို့ဆက်လက်ပြီးတော့စ조사ဆောင်ရွက်ဖို့လိုပါတယ်လို့ကျမအနေနဲ့ဒီနေရာရင်ရှင်းလင်းတင်ပြချင်ပါတယ်ရှင်
မျိုးသားပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုတဲ့အတွက်ဖန်ဆီးခံထားရတဲ့ကျောင်းသားကျောင်းသူတွေနဲ့ဝန်ရံသူတွေကိုလွှတ်ပေးဖို့ဒီညီလာခံကနေတောင်းဆိုလိုက်ပါတယ်။ဒါအပြင်လေးပွင့်ဆိုင်တွစ်ဆုံဆွေးနွေးပွဲကတောင်းဆိုချက်တွေကိုအမျိုးသားပညာရေးဥပဒေမှာပြင်ဆင်ထည့်သွင်းမပေးရင်ဂျန်နာထားတဲ့တပိတ်တွေကိုပြန်လည်စတင်မဲ့နီလန့်အပြင်တခြားလူမှုလိုက်ပါနိုင်မဲ့ဤတွေကိုပါအသုံးပြုသွားမယ်လို့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများဖွဲ့ချုပ်ဘခတာကကိုအောင်နေပိုင်ကပြောပါတယ်။အဲ
့တော့တပိတ်စစ်ကျောင်းတွေကနားထားတဲ့တပိတ်စစ်ကျောင်းတွေလည်းရှိတယ်။အခုတပိတ်စစ်ကျောင်းတီးတီးရဲ့ဆုံးဖြတ်ချက်တွေကကျွန်တော်တို့ရှင်းတာပြောခဲ့တိုင်းပဲဒလိစီကောင်းဒီရဲ့ဆုံးဖြတ်ချက်တွေဒီဒီဆက်တဲ့နဲ့ဒီဥပဒေချမ်းပေါ်မှာဥပဒေဆက်တဲ့နဲ့ဒီအဲ့ဥပဒေမပေါ်မပေါ်မလာဘူးဆိုရင်ဒလိစီကောင်းတွေပြန်လည်ထွက်မယ်လို့ပြောထားတာရှိတယ်။အဲ့တော့ရန်သားနဲ့ဒလိစီကောင်းတွေလည်းပြန်လည်ပြီးတော့ထွက်လာနိုင်မယ်လို့ကျွန်တော်အနေနဲ့မျှော်လင့်တယ်။ကျွန်တော်တို့အနေနဲ့လည်းအားလုံးပါဝင်နိုင်တဲ့ဒီလူ့ဟပညာရေးဥပဒေပေါ်မှာတုံ့ရှားမှုတွေကျွန်တော်တို့ဒီအားလုံးပါဝင်နိုင်တဲ့တုံ့ရှားမှုတွေပေါ်တော့ကျွန်တော်စက်တိုက်ဆောင်ရွက်တော်မူလို့ရှိတယ်
ဒီကြီးလာခံကိုတိုင်းနဲ့ပြည်နဲ့အသီးသီးကကိုရဲ့အဖွဲ့ဝင်တွေဖြစ်တဲ့ကျောင်းသားသမဂ္ဂတွေဆရာသမဂ္ဂတွေနဲ့ပညာရှင်တွေလည်းတက်ရောက်ဆွေးနွေးခဲ့ပါတယ်။ကင်းပြည်နယ်မွန်ပြည်နယ်စတဲ့တိုင်းသားဒေသတွေမှာပညာရေးဝန်ထမ်းအဖြစ်နှစ်ပေါင်းများစွာအမှုထမ်းခဲ့တဲ့မွန်ပြည်သစ်ပါတီကဆရာနိုင်ွေသိန်းကဗမာစာနဲ့စကားကိုနားမလည်မပြောတတ်တဲ့တိုင်းသားဒေသတွေမှာမိခင်တိုင်းသားဘာသာစကားနဲ့ပါစာပေတင်ကြားပေးရင်ကလေးတွေပိုပြီးအကျိုးရှိမယ်လို့သတင်းစာရှင်းလင်းပွဲမှာပြောပါရယ်။မွန်နဲ့
ကရင်တွေပို့နေစုဗမာစကားမတောင်သူတို့ဘာသာစကားနဲ့သင်ပေးမယ်သူတို့ဘာသာစကားနဲ့သင်ပေးဗမာစာတော့သင်ပြန်လည်ပြုပြင်ပြီးတော့ခင်မီတဲ့ဗမာစာ international ဖြစ်တဲ့ဗမာစာပြီးတော့သင်နီးပါကျွန်တော်တို့ပြောင်းပြီးတော့ကျွန်တော်တိုင်းသားတွေဗမာစကားကိုတတ်အခုဆိုကျွန်တော်တို့ဗမာစကားမတတ်ဘူးကျောင်းကနေထွက်သွားအဟောဒီကံဖြစ်အဟောဒီကံဖြစ်တဲ့နေရာမှာအတန်းမှာကလေးတွေနားမလည်ပဲနဲ့ဗမာလိုသင်နေတဲ့ဟာတတော်လေးပဲတောက်ပြီးတိုက်ခိုက်
သုံးရကြကျင်းပခဲ့တဲ့ဒီညီလာခံကိုတိုင်းနယ်ပြည်နယ်အသီးသီးကကျောင်းသားသမဂ္ဂတွေဆရာသမဂ္ဂတွေပညာရေးဝန်ကြီးဌာနကတာဝန်ရှိသူတွေပညာရှင်တွေအပြင်တိုင်းရင်းသားအဖွဲ့အစည်းတွေကခေါင်းဆောင်တွေနဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေအပါအဝင်လူဦးရေ1000နီးပါးတက်ရောက်ခဲ့ကြပါတယ်ခင်ဗျာ